ရုရှားဟာကုလသမဂ္ဂလုံခြုံရေးကောင်စီကိုအသုံးချပြီးယူကရိန်းတပ်ခွဲခံတွေမှာဇီဝလက်နက်တွေထုတ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေသတင်းမှားတွေကိုဖြန့်ဖို့ကြိုးစားနေတယ်လို့အနောက်နိုင်ငံတွေကတောက်ကြနေမှာဝေဖန်လိုက်ကြပါတယ်။ရုရှားရဲ့ဆွဆွဲချက်တွေဟာမဟုတ်မှန်ကြောင်းကုလသမဂ္ဂလက်နက်ဖြတ်သိမ်းဆင်အကြီးအကဲအဇူမီနာကာမစ်ဆုကလည်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြောကြားခဲ့ပါတယ်။
The United Nations is not aware of any biological.
ဇီဝလက်နက်အစီအစဉ်တစုံတရာရှိတယ်လို့ကုလသမဂ္ဂအနေနဲ့မသိကြောင်းတောက်ကြံနေကကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာကုလသမဂ္ဂလက်နက်ဖြတ်သိမ်းဆန်အကြီးအကဲကပြောဆိုလိုက်တာပါ။1995ခုနှစ်မှာကုလသမဂ္ဂဇီဝလက်နက်ဆိုင်ရာသဘောတူညီချက်ကိုအတည်ပြုချိန်ကတည်းကဇီဝလက်နက်တွေကတရားဝင်မှုမရှိကြောင်းနဲ့ဒီသဘောတူညီချက်ကိုယူကရိန်းကရောရုရှားကပါလက်မှတ်ရေးထိုးထားတာဖြစ်ကြောင်းလည်းပြောပါတယ်။တကယ်လို့ဆိုရင်စရာအကြောင်းတွေရှိခဲ့တယ်ဆိုရင်နှစ်ဖက်စလုံးကသဘောတူညီချက်နဲ့အညီဖြည့်ရှင်းချဖို့လည်းတိုက်တွန်းလိုက်ပါတယ်။ရုရှားကိုယ်စားလှယ်တန်မကြီးဗာစီလီနီပန်စီယာကယူကရိန်းနိုင်ငံတလောကဓာတ်ခွဲခန်း30တဲ့မင်းနဲ့မှာဇီဝလက်နက်တွေထုတ်နေပြီးဒါကိုအမေရိကန်စစ်တပ်ကရန်ပုံငွေချထားပေးတယ်လို့အထောက်ထားမရှိဘဲပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မကြီးလင်ဒာ သောမတ်စ်ဂရင်းဖီးလ်ကတော့ယူကရိန်းမှာဇီဝလက်နက်ထုတ်တဲ့အစီအစဉ်မရှိတယ်လို့အမေရိကန်ကကူညီနေတဲ့ဇီဝလက်နက်ဓာတ်ခွဲခန်းတွေလုံးဝမရှိကြောင်းယူကရိန်းမှာကိုဗစ်ရောဂါပိုးဆန်းသက်ဆစ်ဆီးတာလို့အများပြည်သူကျန်းမာရေးအတွက်ဆောင်ရွက်နေတဲ့ဓာတ်ခွဲခန်းတွေပဲရှိတယ်လို့လည်းပြောပါတယ်။လုံခြုံရေးကောင်စီမှာအစည်းအဝေးခေါ်ရဟာလဲမမှန်မကန်အကြောင်းပြချက်တွေဖန်ပြဖို့သာဖြစ်ပြီးယူကရိန်းပေါ်မှာရုရှားကဇီဝလက်နက်တွေနဲ့တိုက်ခိုက်မှာကိုအထူးစိုးရိမ်ကြောင်းလည်းပြောဆိုခဲ့ပါတယ်။